မြန်မာနိုင်ငံကနေခွန်လုံးရရဖို့ကြိုးပမ်းသူတွေကိုထိုင်းနိုင်ငံကပြန်မောင်းမထုတ်ဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ HRU ကတိုက်တွန်းလိုက်ပါတယ်။ခွန်လုံးဝင်ပေးသိတဲ့လူတွေဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကိုအပြည့်အဝလောက်ကံဝင်ပြုဖို့လည်းဘူရူနီကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းဝိုင်းဒေသမှာပြည်ရဲ့ဒင်းငွေနေတုန်းကမြန်မာနိုင်ငံတချင်းလေးနေဆက်ကိုဖျက်ချလာတဲ့တန်ခါနှစ်ပါးအမျိုးသမီးလေးဦးနဲ့အမျိုးသားနှစ်ဦးစစ်စစ်ပေါင်းမြန်မာနိုင်ငံသားရှိသူကိုဒေသခံထိုက်စစ်တပ်ကစစ်ဆေးတွေ့ရှိခဲ့ပြီးပြန်မောင်းထုတ်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့လူရှာမှုတွေကိုအကြမ်းဖက်ပြိုကွဲခံရတဲ့အကြောင်းထွက်ပြေးလာသူတွေဟုံးမို့ဆိုတော့ကိုထိုင်းရနာမှာနေစစ်ဆေးတာမရှိဘဲပြန်လွတ်ခဲ့တာလို့လဲဒေသခံသတင်းတွေကိုကိုကဖော်ပြထားတာပါမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမောင်းမထုတ်ဖို့လဲအိတ်ချဘူးဖွဲ့ရဲ့ဒုက္ခတွေနဲ့ရှုပ်ကြောင်းခြေချသူတွေခွင့်ရေးဆိုင်ရာဒါရိုက်တာဘေးဖီလစ်ကထိုင်းရနာမှာနေကိုတိုက်တွန်းထားပါတယ်လူခွင့်ရေးလှရှားသူတွေတီးပင်းနေချိန်မှာပဲနေဆက်ဒေသကအခြေအနေကိုထိုင်းရနာမှာနေကိုလည်းလာရောက်ကဲခတ်နေတာရှိရဲ့လို့လဲဒေသခံထိုင်းသိန်းတော့ပြောကဗီဒီယိုကိုပြောပါတယ
်အမိတ်လည်းမလာဘူးလေသူတို့ဒီလိုအဆူဆူရောက်လာတော့တက်တာတော့တက်ဆိုင်ပေါ်တကယ်ဖြစ်လာတဲ့နာမှုဆက်ပြီးလာတော့စစ်စစ်တနာပြီးသူစစ်စစ်ရှိတယ်ဖြစ်လာတယ်လို့သူသိနေတယ်သူကတတိကလည်းနေလာတယ်အခုဒီကနေလာလို့လာဒီမှာဒီလိုအဖြစ်ရှိလို့ရမယ်ဒါဖြစ်ပြီးဆက်ထားတော့
ဆက်စစ်တဲ့ချိန်ကဘိုးချုပ်ကြီးနော်ရောင်ဖန်ကြီးကဝတ်တဲ့အားဆိုရင်လည်းတင်းလာနေတုန်းကပဲလက်ဆက်ဒေတာကိုရရင်နဲ့ရောက်ရှိလာပြီးအခြေအနေကိုကြည့်ရှုစစ်ဆေးသွားခဲ့တယ်လို့မြန်မာနိုင်ငံကနေတင်းချောင်လာသူတွေရောက်ရှိလာနေတဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့လည်းဒေတာကလည်းဒီနေ့မှာဖော်ပြကြပါတယ်ခင်ဗျာ